မကွေးတိုင်းပေါင်းမြို့နယ်မှာစစ်ကောင်စီရဲ့နေညွှန်ရှင်းလင်းရေးစစ်ဆင်ရေးကြောင်းလုံခြုံရေးစိုးရိမ်တဲ့ကျေးရွာသားတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ဆင်ရေးနေမြေအတွင်းကျေးရွာတချို့မှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ပေါင်းမြို့နယ်ကစစ်ရေးအစီအစဉ်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင့်။
မကွေးတိုင်းမြိုင်မြို့နယ်ကအင်အား150ပါတဲ့စစ်ကောင်စီစစ်တပ်စစ်ကြောင်းဟာဖေဖော်ဝါရီ3ရက်မှာပေါ့မြို့နယ်ကကြေးရွာတွေကိုဝင်ရောက်လာပြီးတော့နေပြည်တော်ရေးလုံနေတာပါစစ်တပ်ရဲ့နေပြည်တော်ရေးအတွင်းကြောက်လုံးရွာနဲ့တနပ်ပင်စင်ကြေးရွာတွေကိုတင်းရက်စတိုက်မီးရှို့သွားတယ်လို့စစ်ကောင်စီကိုလက်နက်ကန်တိုက်နေတဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိပေမဲ့စစ်ရေးတင်းမာနေတဲ့အနေအထားလို့ပေါ့ပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုစစ်ကအခုလိုပြောပါတယ်
ကြောင်လုံးရောင်မီးရှို့တယ်တနက်ပြင်းစင်းရောင်ကိုမီးရှို့တယ်ကြောင်လုံးရောင်ကိုဖေဖော်ဝါရီ3ရက်နေ့ကမီးရှို့တာပါဗျာဟိုဒီရက်နေ့ကရှို့တာဗျာအခုတနက်ပြင်းစင်းရောင်ဗျာဟုတ်အဲဒီဘလောက်ပါလဲဆိုတော့ကျွန်တော်တို့မတိရသေးဘူးဗျာဆစ်ဆောင်နေရွှန်သွားတဲ့ဒီလူကြီးမှာရှိတဲ့ပစ္စည်းတွေလဲယူပြီးအဲ့လိုမျိုးလုပ်နေကြတယ်အခုလက်ရှိကတော့ဒီစစ်တောင်းကခုနပြောတဲ့လက်ဖြန့်ထားတယ်ဗျာဒီပြေတော်အထိုင်ကြီးရောင်နေတဲ့ရေးဗျာရဲခန့်မှာရှိတယ်နောက်ပြီးတော့အဲဒီကုတ်ကုတ်စုဒီလူစီရွာနဲ့ဒီကစကန့်နဲ့ကြားနေတဲ့ကကြွားရီပေါ့သူစီတော့ဟိုမကြီးစင်တော့အဲ့လိုကြွားရီမှာတက်ပြန်ခါလာမျိုးပဲရှိတယ်။စီရီကတော့မင်းမာလည်းကလက်ွက်ဖြစ်တာမျိုးကတော့အလိုကြီးမရှိဘူးကြမြေပြင်မှာတော့
လက်ရှိပေါ့မြူနယ်တွေကိုနိုင်မြေရှင်းလင်းနေတဲ့စစ်တပ်ဟာတမ101လောက်ခံတက်တွေဖြစ်ပြီးတော့ပခုတ်ကူမြိုင်ပေါ့မြူနယ်တွေကိုမကြာခဏဝင်ပြီးနိုင်မြေရှင်းလင်းနေတဲ့တက်တွေဖြစ်တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ပေါ့မြူနယ်တွေကကြေးရွာဆဲရွာထက်မင်းလူကြီးတပေါင်းနီးပါးလောက်ဘေးလွတ်ရာတင်းရှောင်နေရပြီးတော့စားနပ်ရိက္ခာကူညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကပြောပါတယ
်။ဆဲတော်ရွာဒီလိုရွာပြီးတော့အဲ့ဒါရေရဒေသခံတွေတို့တမန်တော်တို့အဲ့ဒါအကုန်လုံးရှောင်ရတာပေါ့လို့ရင်မကုန်လို့ဒေသပင်စင်တို့အဲ့ဒီဖြစ်ဖြစ်ကြောက်လို့လို့အကုန်ရှောင်ရတာပေါ့လူတွေကတော့ကျွန်တော်အဲ့ဒါရွာတဲ့ရွာကြီးတွေလည်းဗျာအဲ့ဒါဟိုရွာသွက်ကြီးရွာဆဲရွာဆက်နေပါတော့တာအနည်းကကြီးရပါမယ်လေဆက်နေပါဆက်တော့လို့ဆိုတော့ဘယ်လိုမျိုးကျွန်တော်တို့လူတွေကဒီကောင်လူတွေတစ်ဆောင်ကျော်တော့ဆိုတော့လူတွေတောင်းကနနာကတ်မှာတော့ဗျာဘာလို့ဆိုတော့ရွာကြီးကများတာဟိုရွာကြီးတွေဖြစ်တာလေဒီတော့ကတော့ဒီဆက်နေရခါနဲ့
စစ်တပ်စစ်ကြောင်းနဲ့ဝေးတဲ့ကြေးရွာကဒေသခံတချို့နေရပြန်ကြပြီမဲ့အများစုဟာစစ်ကြောင်းနဲ့လွတ်ရာနေရာတွေမှာတိမ်းရှောင်နေရပါတယ်။ပေါင်မြူနယ်ထဲမှာစစ်တပ်ကမကြာခဏဆိုသလိုနေပြည်တော်ရှင်းလင်းတာတွေရှိပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်ပွားလေရှိပါတယ်။ဒါပြင်ပေါင်မြူနယ်ပေါ်မှာရှိတဲ့အစားအသောက်စည်းဝါးနဲ့အသုံးဆောင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့ကြေးရွာတွေစီတည်ဆောင်တာမလုပ်ဖို့စစ်တပ်ကတားဆီးပိတ်ပင်ထားပါတယ်။ကြေးရွာတွေကလည်းမြို့ပေါ်စီးကူတာဖို့တွားရောက်သူတချို့စစ်စင်းမေးမြန်းဖမ်းဆီးခံရတာတွေရှိတဲ့အထိစစ်ကောင်စီတပ်တွေကတင်းကျပ်ထားတယ်လို့လည်းဒေသခံတွေကပြောပါရယ်ဒေသခံတွေအတွက်ကျမကြီးကုသမှုမလုံလောက်တဲ့အပြင်အလောက်ကန်ရှားပါပြီးတော့ကုံစင်းလုံးကြီးမြင့်တဲ့ဒဏ်တွေကိုခံစားနေရတယ်လို့လည်းဒေသခံတွေကပြောပါရယ်ခင်ဗျာ